Welcome to the Voice of America in Burmese.
Mingalama ne kema sha. Washington ni ro VOA American san ga ni 2020 June la 22 ye tanin la ne mne khin season rwe go Myanmar san la jin mne 6 nai ga ni 9 nai thi line no meter 24 40 ne 51 line la meter 190 ro ga ni thon lwin pe ni ba bi.ကျွန်မခင်ရတဲ့ပါဒီမနေ့ခင်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ဥရောပတိုင်မှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအတွက်အသွားလာကန့်သတ်မှုတွေကိုတဖြည်းဖြည်းပြန်ပြီးဖြေလျှော့ပေးနေချိန်မှာပဲစပိန်နိုင်ငံကပိတ်ထားတဲ့သူ့ရဲ့နယ်စပ်ခိတ်တွေကိုတနင်္ဂနွေနေ့မှာပြန်ပြီးဖွင့်ပေးလိုက်ပါပြီ။အရင်ကကမ္ဘာပေါ်မှာဒီရောဂါကူးစက်မှုတတိယမြောက်အများဆုံးဖြစ်ခဲ့တဲ့စပိန်နိုင်ငံဟာ John Hopkins တက္ကသိုလ်စစ်တမ်းအရအခုခါမှာကူးစက်မှု2သိန်းခွဲနီးပါးနဲ့တတ်တမအဆင့်ကိုရောက်သွားပြီဖြစ်ပါတယ်။ဥရောပဒေသမှာဒီယောဂါနဲ့ပတ်သက်ပြီးတိုးတက်မှုနှေးကွေးနေချိန်မှာပဲဘရာဇီးတောင်အာဖရိကအိန္ဒိယနဲ့အမေရိကန်နိုင်ငံတွေမှာတော့အကူးဆက်ခံရသူအရေအတွက်တိတိတသာတိုးနေတာပါအမေရိကန်နိုင်ငံမှာဒီယောဂါအကူးဆက်ခံရသူ2,000+ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့ဒုတိယအများဆုံးဖြစ်တဲ့ဘရာဇီးက1,000+ကျော်နဲ့ရုရှားက12,000+ကျော်နဲ့တတိယအများဆုံးဖြစ်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်3လအကြာမှာမှပထမဆုံးကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုဟောပြောပွဲကိုမှန်းထားသလောက်မလာကြတာဟာယောဂါကူးစက်မှုအန္တရာယ်ရှိနေတယ်လို့ဆန္ဒပြမှုတွေရှိနိုင်တယ်ဆိုတော့လူတွေမလာအောင်သတင်းတူတွေထုတ်လွှင့်တဲ့မီဒီယာတွေကြောင့်လို့သမ္မတမဲဆွယ်အဖွဲ့တာဝန်ခံတွေကအပြစ်တင်ကြပါတယ်။အိုကလာဟိုမာပြည်နယ်ထူဆန်မြို့ကထိုင်ကုန်ပေါင်း19,000ဆန်တဲ့မိုးလုံလေးလုံး BOK စင်တာမှာကျင်းပတဲ့လူမှုဟောပြောပွဲအတွက်လူပေါင်း1,000+လောက်တက်ရောက်ဖို့မှတ်ပုံတင်ထားတယ်လို့မဲဆွယ်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောပေမဲ့စနေနေ့ညကတော့ခန်းမတဝက်ကျော်ကျော်ဇာလောက်ပဲလာရောက်ကြတာဖြစ်ပါတယ်။သမရကတော့သူ့ကိုထောက်ခံတဲ့ဟောပြောပွဲတက်ရောက်လာသူတွေကို2 နာရီနီးပါးကြာအောင်မိန့်ခွန်းပြောခဲ့တာဖြစ်ပြီးနိုဝင်ဘာရွေးကောက်ပွဲမှာသူ့အတိုက်ခံပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုဝေဖန်ခဲ့တယ်လို့အခုသတင်းပတ်တွေအတွင်းအမေရိကန်တလွှပေါ်ပေါက်နေတဲ့လက်ဝဲစွန်းဆန္ဒပြသူတွေကိုရောတရုတ်ကိုပါဝေဖန်ခဲ့တာပါ American နိုင်ငံမှာလူပေါင်း3,200နီးပါးသေဆုံးသွားပြီးနှစ်သက်သက်မှ2,000+ကျော်အကူးဆက်ခံနေရတဲ့ coronavirus ကရောဂါကူးစက်ပြန့်နှံ့မှုကို con flu လို့လောင်ပြောင်ခေါ်ပေါ်ပြီးတရုတ်ကိုပြစ်တင်ခဲ့ပါတယ်။ Britain နိုင်ငံ Thames Valley ရပ်က Reading မြို့မှာစနေနေ့ကဓာတ်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက် 3 ဦးသေဆုံးပြီးနောက် 3 ဦးလည်းပြင်းထန်ဒဏ်ရာရပါတယ်။ Thames Valley ရဲတွေကတိုက်ခိုက်သူကအသက် 25 နှစ်အရွယ်ဒေသခံတဦးဖြစ်ပြီးသူ့ကိုဖမ်းဆီးရမိပြီးဖြစ်ကြောင်းနဲ့ဒီတိုက်ခိုက်မှုကိုအကျံဖက်ဝါရဆွဲဆန်ရတိုက်ခိုက်မှုဖြစ်နေစုံစမ်းစစ်ဆင်းနေတယ်လို့ပြောပေမဲ့သူ့ရဲ့နာမည်ကိုတော့ထုတ်မပြောပါဘူး။နောက်ဆုံးရတဲ့သတင်းတွေမှာတော့တိုက်ခိုက်သူကလေဗျားနိုင်ငံသားခါရီဆတ်တလာလို့ရဲတွေကပြောကြောင်ဖော်ပြနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကအခုတိုက်ခိုက်မှုတွေအံ့ဩတုံ့လွှတ်ရကြောင်သူ့ရဲ့ Twitter ကနေပြောပါတယ
်။ I'm appalled and sickened that people should
လူတွေရဲ့တက်တဲ့အခုလိုပုံစံမျိုးနဲ့ဆုံးပါနေရတာအတွက်အံ့ဩတုံ့လွှတ်ရတယ်လို့အခုတေဆုံးဒဏ်ရာရခဲ့သူတွေရဲ့မိသားစုမိတ်ဆွေတွေနဲ့အတူထပ်တူဝမ်းနည်းရပါကြောင်းပြောတော်တာပါ။ဒါ့အပြင်တန်မြတ်ရှိသူကိုဖမ်းဆီးပေးခဲ့တဲ့ Thames Valley ရဲတွေကိုကျေးဇူးတင်ကြောင်းနဲ့အခုဖြစ်ရမျိုးအတွက်ဘလို့ကင်တွယ်ရမယ်ဆိုတာသင်ခန်းစာယူပြီးလိုအပ်တာချက်ချင်းလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။လှပတဲ့တမန်ဝင်အဆောက်အဦတွေရှိတဲ့နားကတမန်ဝင်ပန်းချံမှာလူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိတဲ့ဆိုရဲ Black Lives Matter ဆန္ဒပြပွဲအပြီးနိုင်အနှဲငယ်ချမ်းမှာအခုလိုအခင်းဖြစ်ပွားခဲ့တာပါ။အီရတ်မှာအားစစ်သွေးကြွတွေပုံခိုတဲ့နေရာဖြစ်နေတည်ထားတဲ့ချေးလက်ဒေသကနေရာ၃ခုကိုမဟာမိတ်တပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်ဖျက်ဆီးပစ်ခဲ့တယ်လို့ American စစ်တပ်ဗဟိုကုကဲဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရတ်အစိုးရနဲ့လက်တွဲပြီးအားစစ်သွေးကြွတွေကိုနှိမ်နင်းနေတဲ့ OIR မဟာမိတ်ဖွဲ့ကကာကွတ်ခရိုင်ချေးလက်ဒေသမှာရှိတဲ့ IS တွေရဲ့စခန်းတွေကိုတောက်ကြံတွေကလေကြောင်းနဲ့တိုက်ခိုက်ခဲ့တာပါ။အာရှနဲ့အာဖရိကတိုက်တွေကဂျိုနက်ခတ်လေလံမှုဝါသနာပါတဲ့သူအများအပြားဟာတနင်္ဂနွေနေ့ကရှာရှာပါပါမိခွန်းတရံနေချက်တာကိုတွေ့ခဲ့ကြပါတယ်။အခုလိုနက္ခတဗေဒဆံရထူးကြတဲ့ဖြစ်စဉ်ကိုတစ်နှစ်မှတစ်ချိန်ဒါမှမဟုတ်နှစ်ချိန်တွေ့ရလေရှိပြီးအခုနေချက်တာကိုတော့နေဆထွက်လာပြီးနောက်ပိုင်းအာဖရိကတိုက်အလဲပိုင်းကကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကနေတောင်ဆူဒန်နဲ့အက်သီယိုးပီးယားနောက်အာရှတိုက်နဲ့ပစိဖိတ်သမုတ်ဒရာတွေကဂွမ်ဂျွန်းထိကောင်းကောင်းမြင်တွေ့ခဲ့ကြရတာပါ။ဒါပြင်အိန္ဒိယနဲ့တရုတ်နိုင်ငံတွေကလည်းလှပတဲ့မိခွန်းတရံနေချက်တာကိုတွေ့ခဲ့ရပါတယ်။အခုလိုမိခွန်းပုံတရံနေချက်တဲ့ဖြစ်စဉ်ဟာနေလနဲ့ကဘာတို့တံတန်းနဲ့ကြောက်ရွံ့နေခြင်းအတွင်းနေနဲ့ကဘာကြားလှဖြတ်သွားချိန်မှာနေလင်းရောင်ကိုလကအပြည့်အဝပိတ်မထားနိုင်တဲ့အတွက်အနာသက်မိခွန်းပုံကိုကဘာကနေမြင်တွေ့ကြရတာဖြစ်ပါတယ်။
င်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာပြည်ပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်တွေဖြတ်တောက်ထားတာမနစ်တနင်္ဂနွေကထိဆိုရင်တနစ်ပြည်သွားပြီဖြစ်တဲ့အတွက်ကန့်သက်ချက်တွေကိုဖယ်ရှားပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်ရဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန် AA တို့ကြား2019ဇန်နဝါရီလကစလို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးပြီးခဲ့တဲ့နှစ်ဇွန်လ21ရက်နေ့ကစလို့ရခိုင်ပြည်နယ်မြို့နယ်ခုနှစ်ခုနဲ့ချင်းပြည်နယ်ပလက်ဝမှာအစိုးရကအင်တာနက်ဖြတ်တောက်ထားတာပါကဘာမှာကာလအကြာရှည်ဆုံးအခုလိုအင်တာနက်ဖြတ်တောက်တာကိုအ мян ဆုံးရပ်တန့်ပေးဖို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကတောင်းကြနေမှာတောင်းဆိုပါတယ်အခုလိုကာယောဂါကူးစက်မှုကာလအတွင်းဒေသခံတွေအနေနဲ့ကျန်းမာရေး BNDA လုံခြုံရေးဆိုင်ရာသတင်းအချက်အလက်တွေသိရဖို့အရေးကြီးကြောင်း HRW ကပြောပါတယ်တရားမဝင်လုပ်ရက်တွေကိုတားဆီးနိုင်ဖို့အစိုးရကအင်တာနက်ဖြတ်တောက်တဲ့အမိန့်ထုတ်ထားကြောင်းဆက်သွယ်ရေးကုမ္ပဏီတွေကလည်းပြောပါတယ်ရခိုင်ပြည်နယ်တွင်းကဒေသခံသတင်းမီဒီယာ website အတော်များများပိတ်ထားတဲ့အပေါ်မှာလူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြစ်တင်ရှုတ်ချနေကြပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကြောင့်နိုင်ငံတကာအဝတ်ထည်အဝယ်ရော့ကျလာပြီးဒေါသကူးစက်မှုအနေအထားကိုတားဆီးနိုင်ဖို့စစ်ရုံတွေပိတ်ထားရတာကြောင့်အလုပ်ပြိုသွားပြီးဒေါသထွက်နေတဲ့အထည်ချုပ်စစ်ရုံအလုပ်သမားရာပေါင်းများစွာဟာတနင်္ဂနွေနေ့ကဒါကာမြို့လမ်းမတွေမှာဆန္ဒပြခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာအကြီးဆုံး Wendy Group အထည်ချုပ်လုပ်ငန်းကအလုပ်လျှော့ချခံရတဲ့အလုပ်သမားတွေကအလုသမားဝန်ကြီးဌာနရုံးရှိမှာအော်ဟစ်ဆန္ဒပြခဲ့ကြပြီးသူတို့တောင်းဆိုချက်တွေကိုအချိန်ကန့်သတ်နဲ့အစာငတ်ခံဆန္ဒပြသွားမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ထဲချုပ်အလုသမားများအဖွဲ့ချုပ်ဥက္ကဋ္ဌအမီရူအာမင်ကတော့လစာမပေးဘဲလှုပ်ဖြုတ်ခဲ့တဲ့အပေါ်မကျေနပ်ကြောင်းပြောပါတယ
်။ Wendy Group took the decision to retrench these 3000 workers of this
Wendy Group ကလုသမား3000ကိုရှော့ချဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီစက်ရုံကနေလူများသိတဲ့ Zara, H&M နဲ့ Primark စတဲ့အဝတ်ထည်တွေချုပ်ပေးနေတာပါဒီလိုသမားသုံးနှောင်းကိုအလုပ်ပြန်ခံဖို့နဲ့ကျွန်တော်တို့ရတဲ့နဲ့လုခလာစာခန်းစားခွင့်တွေပြန်ပေးဖို့တောင်းဆိုပါတယ်လို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်စက်ရုံပေါင်း4000လောက်ရှိပြီးဧပြီလပထမလဝက်အတွင်းအဝတ်ထည်တင်ပို့မှု84ရာခိုင်နှုန်းကျဆင်းသွားပြီးဒေါ်လာ3ဘီလီယံဘူးနှစ်နာခဲ့ရတယ်လို့စက်ရုံပိုင်ရှင်တွေကပြောပါတယ်ခင်ဗျာ American Arizona ပြည်နယ်မှာရှိတဲ့ Tyson ကြက်သားထုတ်စက်ရုံမှာဝန်ထမ်းတွေကိုဗစ်ကူးစက်ခံနာရတာကြောင့်အဲ့ဒီစက်ရုံကထုတ်တဲ့ကြသားတင်သွင်းမှုကိုရပ်ဆိုင်းတာကြောင့်တရုတ်အစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်အခုဆိုရင်ကိုဗစ်ကူးစက်မှုအသစ်တွေရှိလာတာကြောင့်ဘေကျင်းမြို့တော်ဒဇိတပိုင်းကိုအပြင်းမထွက်ရလော့ကဒေါင်းလှုပ်ထားပြီးပြည်ပသွင်းကုန်တွေအပေါ်မှာလည်းအရင်ကထက်ပိုပြီးတင်းကျပ်စစ်ဆေးလာပါတယ်ကိုဗစ်ကူးစက်မှုအသစ်တွေပေါ်စိုးရိမ်တာကြောင့်ဘေကျင်းမြို့တော်က Pepsi American အချိုးရည်စက်ရုံကိုလည်းပိတ်ထားဖို့တရုတ်အာဏာပိုင်တွေကရုတ်တရက်ဆုံးဖြတ်ခဲ့ပါတယ်အဲ့ဒီစက်ရုံကဝန်ထမ်းအတော်များများမှာကိုဗစ်ကူးစက်တာတွေရှိခဲ့ပြီးတဲ့နောက်အခုလိုပိတ်လိုက်တာဖြစ်တယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ဘေကျင်းမြို့တော်ကကူးစက်မှုအသေးအယလူ220ကျော်ကိုကိုဗစ်ကူးစက်ထားတာတွေ့ရှိရပါတယ်။ကူးစက်မှုတွေဟာမြို့တော်ရဲ့ရှင်ဖာဒီဈေးမှာနိုင်ငံခြားကတင်သွင်းလာတဲ့ဆော်မွန်ငါးတွေခုတ်တဲ့စစ်နီတုံးကတစ်ဆင့်ကူးစက်တာလို့ဆိုပါတယ်။မြို့တော်တွင်တားငါး90ရာခိုင်နှုန်းလောက်ကိုဖြန့်ချီပေးနေတဲ့အဲ့ဒီဈေးကိုပိတ်ထားပြီးမြို့ကန်တွေကိုဈေးကဝယ်လာတဲ့အေးခဲထားတဲ့ပင်လယ်စာတွေနဲ့ပဲမျိုးစုံကိုမစားသုံးကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာကမ္ဘာနဲ့အဝမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေတာ6လကျော်လာတဲ့အခုလိုအချိန်ထိဗီယက်နမ်နိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူတဦးမှမရှိသေးသလိုနောက်ဆုံး2လကျော်တာကာလအတွင်းပြည်တွင်းမှာကူးစက်မှုလုံးဝမရှိခဲ့ပါဘူးတရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေပြီးလူဦးရေ100နီးပါးရှိတဲ့ဗီယက်နမ်ဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ပါတယ်အရင်းအမြစ်နှဲပါတဲ့ဗီယက်နမ်လိုနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူတဦးမှမရှိတာကဝေဖန်သူတွေကြားအငင်းပွားစရာဖြစ်နေတာပါဗီယက်နမ်နိုင်ငံတွင်ကူးစက်မှုကိန်းဂဏန်းတွေနဲ့ပတ်သက်လို့အပြင်လူတွေအတီးပြုတ်ဖို့ခက်ခဲပေမဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်လို့အစာပိုင်းမှာဗီယက်နမ်အစိုးရကစိုးရိမ်တကြီးအပြင်းထန်ကင်တွယ်ခဲ့တာကြောင့်ဒီကပ်ဘေးကိုထိန်းချုပ်ထားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်ဆေးရုံတွေစောင့်ကြည့်စင်တာတွေနဲ့ပတ်သက်လို့လည်းအစိုးရကသတိကြီးကြီးနဲ့ကင်တွယ်ခဲ့တာပါမတ်လနှောင်းပိုင်းကခေါင်းဆောင်ပိုင်းတွေဆွေးနွေးပွဲလို့တုန်းကစားသောက်ဆိုင်တွေကားယထာစတဲ့အများဆုံးနေရာတွေမှာပိုးသက်စေးဖြန်းတာလူတွေနှကောင်းစီတက်ရေးကြဲကြဲမမကင်တွယ်ခဲ့ပါတယ်အခုချိန်ထိဗီယက်နမ်မှာယောဂပိုးကူးစက်သူ349ဦးနဲ့သေဆုံးသူတယောက်မှမရှိသေးပါဘူးခင်ဗျာ
ကျွန်
ဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
အမေရိကန်တရားရုံးချုပ်ကဒီအပိုင်းနဲ့ချမှတ်ခဲ့တဲ့တရားစီရင်ဆုံးဖြတ်ချက်တစ်ခုကသမ္မတထရမ့်အစိုးရအတွက်ဥပဒေပိုင်းအရာရှုံးနိမ့်မှုကိုကြုံတွေ့စေခဲ့ရပါတယ်သမ္မတထရမ့်ကိုထောက်ခံသူတွေအတွက်အရေးပါတဲ့လူမှုကြီးကြပ်ရေးကိစ္စနဲ့ LGBTQ အခွင့်အရေးကိစ္စတစ်ခုအပေါ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအိမ်ဖြူတော်သတင်းတော်ပက်စီဝူဒကုဆရာကသတင်းပေးပို့ထားပါတယ်လူဝင်မှုကိစ္စတက်ကြွလှရှားသူတွေကဇွန်လ18ရက်နေ့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ကြပါတယ်ပြည်ဝင်ဆိုင်ရာဆိုင်ရာမရှိပဲအမေရိကန်မှာလာရောက်နေထိုင်နေတဲ့သူတွေရဲ့သားသမီးတွေပြည်တွင်းတန်ပေးပခံရအောင်ကာကွယ်ပေးထားတဲ့ဒါကာလို့ခေါ်တဲ့အစီအစဉ်ဆက်လက်တရှိရေးကိုတရားရုံးကအဆုံးဖြတ်ပေးခဲ့ပါတယ်အဲ့ဒီဒါကအစီအစဉ်ကိုအဆုံးသတ်ဖြစ်ချင်တဲ့သမ္မတထရမ့်အစိုးရဟာလိုအပ်တဲ့စီးပွားရေးကိုမလိုက်နာခဲ့ဘူးလို့တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။အဲ့ဒီနောက်တော့ကြားမလိန်ကွဲပြားတာကြောင့်အလုရှင်ကအလုသမားတွေပေါ်ခွဲခြားဆက်ဆံတာကိုပြည်ထောင်စုဥပဒေကတားမြစ်ထားတယ်လို့ပြောပြီး LGBTQ တွေအခွင့်အရေးတွေဆက်လက်ခံစားနိုင်ဖို့တရားရုံးချုပ်ကဆုံးဖြတ်ပေးခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုလက်ခံတယ်လို့တော့သမ္မတထရမ့်ကပြောပါတယ
်။ They've ruled and we live with their decision.
သူကဆုံးဖြတ်တော့သူတို့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကလိုက်နာရမှာပေါ့လို့ပြောပါတယ်။ဒါပေမဲ့ Twitter မှာတော့တရားရုံးဆုံးဖြတ်ချက်ဟာ conservative ရှေးယူဆွေးသမားတွေပေါ်ထိုးနှက်ချက်လို့သူကရေးထားပါတယ်။သမရရဲ့ Twitter ကဝေဖန်ချက်ကတရားရုံးချုပ်မှာရှိတဲ့ရှေးယူဆွေးဝါဒီတရားသူကြီး၅ရောက်ကိုပြတ်မှတ်ထားတာပါ။သူတို့၅ဦးကို Republican အစိုးရတွေကခန့်အပ်ခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်၉ယောက်ရှိတဲ့တရားရုံးချုပ်မှာသူတို့အသာစီးရရှိနေပေမဲ့ရှေးဥဆွဲဝါဒီတွေအလို့ကျလုံမပေးခဲ့ဘူးလို့သမ္မတထရမ့်ကဝေဖန်ရေးသားခဲ့တာလည်းဖြစ်ပါတယ်။သူတေသည် Adam White ကတော့
President Trump has always had an us versus them.
သမ္မတထရမ့်ကတရားရုံးချုပ်ကိုကြည့်တဲ့အခါသူ့ကိုထောက်ခံသူနဲ့ဆန့်ကျင်သူဆိုပြီးသူ့လူကိုယ်လူအမြဲခွဲပြီးကြည့်ပါတယ်။လွတ်လပ်တဲ့တရားရေးစနစ်နဲ့အာဏာခွဲဝေကျင့်သုံးမှုဆိုတာကိုနားမလည်ပဲ Republican တရားသူကြီးနဲ့ Democrat တရားသူကြီးလို့ပဲသူကမြင်နေပါတယ်။တရားရုံးချုပ်တရားသူကြီးတွေကိုသမ္မတတွေကခန့်အပ်ပြီးသူတို့တက်တန်းကတသက်တာဖြစ်ပါတယ်။လောလောဆယ်နေရာလက်လက်တာမရှိပေမဲ့တရားသူကြီးအစ်စ်လိုနေပြီလို့လည်းသမ္မတ Trump က Twitter မှာရေးပါတယ်။ဒီမိုကရက်သမားလောင်ဂျိုးဘိုင်ဒန်ကတော့သူသမရဖြစ်ရင်လူမဲအမျိုးသမီးကိုခန့်မယ်လို့ပြောပါတယ်။တရားသူကြီးတွေကိုခန့်အပ်တာနဲ့ပတ်သက်ပြီး Peter Strauss ကအခုလိုပြောပါတယ်
။ Now is not only the Democrats but
တရားရုံးချုပ်ကိုထိန်းချုပ်နိုင်ဖို့ငါတို့ရွေးကောက်ပွဲနိုင်ဖို့လိုတယ်လို့ပါတီကြီးတစ်ခုစလုံးကပြောနေကြတယ်။ဒါကတရားသူကြီးတွေခန့်အပ်တဲ့ကျွန်တော်တို့ရဲ့စနစ်မှာလစ်ဟာနေတဲ့အချက်ရှိနေလို့ပါလို့ပြောပါတယ်။ Trump ကိုထောက်ခံတဲ့အမာခံတွေက LGBTQ အခွင့်အရေးကိုစန့်ကျင်ပြီးလူမှုကိစ္စကိုတင်းကြပ်လိုသူတွေဖြစ်ပါတယ်။ဒါပေမဲ့ LGBTQ အခွင့်အရေးနဲ့ဒါကအစီအစဉ်ကိုထောက်ခံတဲ့ American ပြည်သူတွေပုံများလာနေပါတယ်။အိပ်ဖြူတော်ပြောခွင့်ရကတော့ဒါကအစီအစဉ်ကိုအဆုံးသတ်ဖြစ်ဖို့စက်ကြိုးစားမယ်လို့ပြောပါတယ်။
We're going to move forward in a responsible way.
ဒါကကိုဖန်တီးခဲ့တဲ့အရေးဆိုးရမှတ်တမ်းမှတ်ရာတွေကိုကြည့်ပြီးဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေကိုပြင်ဆင်သွားဖို့ဆက်လက်သွားပါမယ်လို့ပြောပါရယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေရဲ့သားသမီးတွေကိုအကာအကွယ်ပေးထားတဲ့ဒါကအစီအစဉ်ကိုအဆုံးသတ်ဖြစ်ဖို့ကတရားရေးဆိုင်ရာအခက်အခဲတွေရှိနေအောင်မှာဖြစ်ပြီးဒါမဲ့ဒေါ်ဘာလာသမရယူကောက်ပွဲအထိဖြစ်နိုင်ပွဲမရှိဘူးလို့လည်းလိလာသူတွေကသုံးသပ်ထားပါရယ်ခင်ဗျ။ကျွန်တော်ရဲမတော်ပါ
VOA မြန်မာပိုင်းတနင်္လာနေ့နေ့နဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA သတင်းဖော်ပြခဲ့လို့ပြည်ထရေးကတိုင်ကြားထားတဲ့သတင်းသမား၄ဦးကိစ္စမြန်မာသတင်းမီဒီယာကောင်စီဂျောင်းဝင်ညှိနှိုင်းမဲ့အကြောင်းတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ RFA လွတ်လပ်တဲ့အာရှအသံ Voice of Myanmar VOM ရန်ကုန်ခေတ္တမီဒီယာနဲ့နေရင်းစရာစတဲ့သတင်းဌာနတွေကသတင်းသမား၄ဦးကိုပြည်ထရေးဝန်ကြီးဌာနလက်အောက်သတင်းရက်တက်ဖွဲ့ကနေမီဒီယာဥပဒေပုံမှကိုစားခွဲဆွဲချက်နဲ့မြန်မာသတင်းမီဒီယာကောင်စီကိုမက်လာအကုံပိုင်းကလေးကတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီသတင်းဌာန၄ခုကနေအစိုးရကအကြမ်းဖက်အဖွဲ့လို့ကြေညာထားတဲ့ရခိုင်တပ်မတော် AA ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့မေးမြန်းခန်းအပါအဝင်သတင်းရေးသားဖော်ပြမှုတချို့နဲ့ပတ်သက်လို့သတင်းမီဒီယာတာဝန်နဲ့ကျင့်ဝတ်ကိုချိုးဖောက်တယ်ဆိုတဲ့အမြင့်ဆုံးပုံမှနဲ့ရဲတပ်ဖွဲ့ကဆွဆွဲထားတာပါ။အခုလာမယ့်ဇွန်လ25ရက်နေ့မှာတိုင်ကြားခံရတဲ့သတင်းသမား၄ဦးကိုရန်ကုန်ကသတင်းမီဒီယာကောင်စီရုံးမှခေါ်ယူပြီးတိကျစီမေးမြန်းမှာဖြစ်ပါတယ်။သတင်းမီဒီယာဥပဒေချိုးဖောက်တယ်လို့ဆွဆွဲထားတဲ့ပြည်ရေးနဲ့သတင်းမီဒီယာကျင့်ဝတ်နဲ့အညီရေးသားခဲ့တယ်ဆိုတဲ့သတင်းသမားတွေကြားသတင်းမီဒီယာကောင်စီကနေပါဝင်ညှိနှိုင်းမဲ့အခမ်းအနားကိုတွဲဘက်အတွင်းမှုကိုမြင့်ကျော်က VOA ကိုအခုလိုပြောပါဗျ။
ကျင်းဝတ်ပိုင်းလည်းပါတယ်နောက်တစ်ခုကတော့ ဒီသတင်းမီဒီယာဥပဒေပါသတင်းသမားတွေရဲ့ရပိုင်ခွင့်ပေါ့နော်သတင်းမီဒီယာဥပဒေရဲ့အခန်း3-4တို့မှာပါတဲ့သတင်းချက်လက်ရယူပိုင်ခွင့်ဟိုရေးသားဖော်ပြပိုင်ခွင့်တော့ဆက်ပြီးအဲ့ဒီဟာအပေါ်မှာလည်းဟိုကြည့်ပြီးတော့ဟိုဒီဟာအပေါ်မှာကောင်စီကကြားဝင်ညှိနှိုင်းတဲ့သဘောမျိုးရောမှတ်ချက်ပေးတယ်ဆိုတော့ချို့တော်ကိစ္စတွေမှာမှတ်ချက်ပေးတယ်ဒီချို့တော်ကိစ္စတွေမှာတော့ကြားဝင်ညှိနှိုင်းတယ်
တိုင်ကြားခံရတဲ့လေဦးတဲကမန္တလေးခြေဆိုင် VOM သတင်းဌာနအယ်ဒီတာချုပ်ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့မက်ရှလာကုံကဖမ်းဆီးခဲ့တာပါဒါပေမဲ့တရားရုံးကအပြစ်မရှိဘူးဆိုပြီးပြန်လွှတ်လိုက်ပြီးတဲ့နောက်ပြည်ထရေးဘက်ကမချေနှက်တဲ့အတွက်မီဒီယာဥပဒေနဲ့ဆွဲချက်တင်ဖို့ထပ်ပြီးစ조사ခဲ့တာဖြစ်တယ်လို့ဦးနေမျိုးလင်းက VOA ကိုအခုလိုပြောပါတယ
်အရင်တုန်းကဒီတရားလိုအဖြစ်နဲ့ဆွဲတဲ့သတင်းတပ်ဖွဲ့က SVR ပေါ့နော်ရဲမှုခမောင်းဝင်းသူကနေပြီးတော့ပြန်ပြီးတော့မီဒီယာကောင်စီကိုပြန်တိုင်တာခင်ဗျအဲမီဒီယာကောင်စီဒီကအမှုပိတ်ပြီးပြီးကျွန်တော်ဟိုထောင်အားလွတ်ပြီးတဲ့နောက်မှာဒါအမှုကဂွလုံးကျွဲ့ဟိုမညီဆွတ်မှုဆိုပြီးတော့လွတ်လိုက်တယ်ဒါပေမဲ့သူတို့ကမီဒီယာဥပဒေနဲ့ရေးယူရမယ်ဆိုတဲ့ဟာကိုဟိုပြန်ပြီးတော့တကြောပြန်လာတာပေါ့နော
်မန္တလေးသတင်းရဲတပ်ဖွဲ့ကမက်ရှလာကုံပိုင်းကလေးကတိုင်ကြားထားတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်အခုလိုဂျွန်လအထိရွှေ့ဆိုင်းလာခဲ့တာဖြစ်တယ်လို့ဦးနေမျိုးလင်းကဆိုပါတယ်အခုလိုပြည်ထရေးဘက်ကသတင်းသမားတွေနဲ့ပတ်သက်ရင်မီဒီယာကောင်စီကနေတဆင့်တိုင်ကြားလာတာမျိုးကိုလက်ခံပေမဲ့သတင်းသမားတွေအပေါ်ဖိနှိပ်မှုကိုတော့လက်လွတ်မှာမဟုတ်ဘူးဆိုတာထင်ရှားတယ်လို့ဦးနေမျိုးလင်းကပြောပါတယ
်တိုင်တဲ့သူကဘာနဲ့တိုင်ထားလဲဆိုတော့ကျွန်တော်တို့ဒီဇာတိလူမျိုးကိုပဋိပက္ခဖြစ်အောင်ပေါ့နော်လုံးစောရေးသားတယ်ဆိုပြီးတော့ကျွန်တော်တို့မီဒီယာဥပဒေကိုးစားကွဲနဲ့သူတို့ကဆွဆွဲထားတာပေါ့နော်အဲကိုးစားကွဲဆိုတဲ့ဟာကလည်းတကယ်လို့ဒါဒီကိုးစားကွဲကိုကျွန်တော်တို့ကျူးလွန်ပါတယ်လို့မီဒီယာကောင်စီကဆုံးဖြတ်ခဲ့ရင်ရက်ဖက်ဒီသက်ဥတွေနဲ့ပြန်သွားရမယ်လို့ဒီမီဒီယာဥတွေမှာပြဋ္ဌာန်းထားတယ်အဲ့ဒီအမြင့်ဆုံးပုံမှန်နဲ့သူတို့ကဆွဲထားတာခင်ဗျအ
ဲ့တော့သတင်းမီဒီယာကောင်စီဘက်ကဒီကိစ္စကိုကင်တွယ်မဲ့အပေါ်မှာကိုနေမျိုးလင်းဘလို့မျှော်လင့်လဲရှင
်သတင်းမီဒီယာရဲ့သမိုင်းပေါ့နော်နောက်မီဒီယာကောင်စီရဲ့သမိုင်းအစိုးရရဲ့သမိုင်းဖြစ်တယ်ပေါ့ဒီဟာကကျွန်တော်တို့သမိုင်းကြံခဲ့မဲ့အမှုပေါ့အဲ့တော့ကြတော့ကောင်စီကလူကြီးတွေလည်းသမားသမတ်ကြကြဆုံးဖြတ်မယ်လို့တော့ကျွန်တော်မျှော်လင့်ထားတယ်ဒါကြောင့်မလို့လဲကျွန်တော်တို့သွားပြီးတော့ရင်ဆိုင်တာဖြစ်တယ်ဗ
ျဥနေမျိုးလင်းအပါအဝင်သတင်းမီဒီယာကောင်စီမှတိုင်ကြားခံထားရတဲ့နောက်ထပ်သတင်းသမား၃ဦးကတော့ American အခြေစိုက် RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းရန်ကုန်ရုံးလက်ထောက်ဌာနမှကိုမိုးမြင့်ရန်ကုန်အခြေစိုက်ခေတ်သစ်မီဒီယာအယ်ဒီတာချုပ်ကိုတာလွန်ဆောင်ထက်နဲ့ရခိုင်ပြည်နယ်အခြေစိုက်နေရင်းစရာသတင်းဌာနအယ်ဒီတာချုပ်ကိုခိုင်မြတ်ကျော်တို့ဖြစ်ပါတယ်သူတို့ကိုတိုင်ကြားခဲ့သူတွေကတော့မန္တလေးရန်ကုန်စစ်တွေစားတဲ့တပ်ဆိုင်ရာတင်းရဲတပ်ဖွဲ့ကရဲမှုနဲ့ဒူရဲမှုအဆင့်ရဲရာရှိတွေဖြစ်ပါတယ်။မက်ရှလာနှောင်းပိုင်းကစပြီး NLD အစိုးရကတင်းဌာန website ပေါင်း200ကျော်ကိုပိတ်ပင်ခဲ့တဲ့အထက်မှာအခုပြည်ထရေးကတိုင်ကြားထားတဲ့ VOM ရန်ကုန်ခေတ်သစ်မီဒီယာနဲ့နေရင်းစရာတင်းဌာနတွေရဲ့ website တွေလည်းပါဝင်ပါတယ်။ဒီ website တွေဟာတင်းအမှားတွေကိုထုတ်နေပြီးတိုင်းပြည်မတည်ငြိမ်မှုကိုဖြစ်စေတယ်လို့အစိုးရဘက်ကအကြောင်းပြထားပါတယ်။အခုလိုသတင်းဌာနတွေရဲ့ website တွေကိုပိတ်ပစ်တာဟာလူကိုအပြစ်ပေးတာတဲ့ပိုပြီးဆိုးရွားတဲ့လုပ်ရည်လို့ဦးနေမျိုးလင်းက VOA ကိုပြောပါတယ်ရှင
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆွမျက်မော်ပါရှင်အမေရိကန်ပြည်ထောင်စုကအထင်ကရ West Point စစ်တပ်ကတို့ကနေအခု2020ခုနှစ်ဘွဲရသူ1,100ယောက်ထဲမှာမြန်မာအမေရိကန်ဒုဗိုလ်အောင်မိုးလဲထူးထူးခြားခြားပါဝင်ပါတယ်ဒုက္ခတဲ့အနေနဲ့အိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာမိသားစုနဲ့အတူလာရောက်အခြေချတဲ့ကိုအောင်မိုးကိုအခုလိုမျိုးစစ်တပ်ကတို့ဘွဲရတယောက်ဖြစ်တဲ့အထိဘယ်လိုစ조사ခဲ့ရတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားပါတယ် VOA မြန်မာပိုင်းရဲ့ကမ္ဘာဒုက္ခသည်များနေ့အထူးအမှတ်အထူးအစီအစဉ်အဖြစ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါကိုအောင်မွှေအာ VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာ
။ So ပထမဆုံးပြောချင်တာတော့ congratulations ပါ။ဟုတ်အခုမှလောလောလတ်လတ်ဒီ American West Point စစ်တပ်ကတူကနေပြီးတော့မှတက္ကသိုလ်ဘွဲ့ရဖြစ်တယ်ဆိုတော့အရင်ဆုံးဒီစစ်တပ်ကတူကဘွဲ့ရတာဘယ်လိုခံစားရလဲဆိုတော့အရင်ပြောပြပါပါရှင
့်။လေးနှစ်လောလောအဲ့တော့ကြာပြီးမှဟို graduate ဖြစ်တော့ပျော့ပါရယ
်။ဟုတ်ကဲ့။ကိုအမိုးကဒီမိသားစုနဲ့အတူပေါ့နော်။အဲအိန္ဒိယနေပြီးတော့မှဒုက္ခတဲ့အနေနဲ့အမေရိကန်မှာလာအခြေချပြီးတော့နေတာပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေကနေပြီးတော့အခုလိုမျိုးဆက်သက်ကတူဘွဲ့ရတယောက်ဖြစ်အောင်လို့ဘယ်လောက်ထိစ조사ခဲ့ရသလဲဆိုတော့အရင်ဆုံးပြောပြပါလားရှင
့်조사တော့조사ရပါတယ်ဒါပေမဲ့တော်တော်များများကတော့မင်းမင်းနဲ့ဖေဖေနဲ့ကောင်းလို့ပါဘာဖြစ်လို့လဲဆိုတော့ဒီအမေရိကန်ရောက်တာလဲကိုမိပါတဲ့ကြောင့်မဘဲရောက်တာလဲဟုတ်တယ်မလားအရင်တော့အိန္ဒိယမှာမွေးတယ်အိန္ဒိယမှာပဲ7နှစ်လောက်နေခဲ့တယ်ဒါပေမဲ့ဒီကိုရောက်ဖို့မင်းမင်းတို့က조사မှာUN နဲ့ပါနဲ့သူတို့စကားပြောရင်မှဒီမှာရဖို့သူတို့ခေါ်ခဲ့ရဆိုတော့သူတို့ကောင်းလို့ပါပဲ
ဒါပေမဲ့ West Point ဆိုတာကဒီကမ္ဘာမှာတကယ်ကိုအထင်ကြီးရစစ်တပ်ကတည်းကတခုဖြစ်ပါတယ်အဲ့ဒီဟာဝင်နိုင်ဖို့ဆိုတာလည်းတော်တော်လေးကိုမလွယ်ပါဘူးဆိုတော့ဘလောက်တော့ကိုယ်တိုင်စူးစမ်းခဲ့ရလဲရှင့
်အကြောင်းမှာတော့အမတ်တွေပါကြီးကောင်းအောင်အဲ့လိုလောက်ရတာပေါ့နော်အဲ့ဒါပြီးတော့ဒီအားကစားတွေပါကြီးရောကစားရပါတယ်အဲ့ဒါဆိုတော့ပထမနေ့ဒီ High School မှာဘောလုံးကန်နေအဲ့ဒါပြီးတော့နောက်ဆုံးနေ့မှာကျတော့ဒီ track ပေါ့ track ဆိုတာပါလေ
အပြေး
လောက်တာပါအဲ့ဒါပြီးတော့ဒီကျောင်းမှာအမတ်တွေကိုက90ရာခိုင်နှုန်းနဲ့ကျော်ရင်တော့ကောင်းတာပေါ့ကိုအတွက်အဲ့ပြီးတော့ SHA ဘာတွေရောဒီအမတ်ကောင်းလို့လောက်ပါတယ
်ဆော့ဆော့ပြောသလိုပေါ့ဒီ West Point မှာဒီကပအထင်ကြီးစစ်တပ်ကတော်ကြီးတစ်ခုမှာမြန်မာ American တယောက်အနေနဲ့တက်ခွင့်ရတာကိုဘယ်လောက်ထူးခြားရလို့ပြောနိုင်ပါလဲရှင့
်ကျွန်တော်ထင်တာကတော့အရင်ဆောက်ဝင်တော့သူတို့အဲ့ဒါတွေဘာမှမကြည့်ပါဘူးဟုတ်တယ်မလားသူတို့ကြည့်တာကတော့အမတ်ကောင်းလားမကောင်းလားဒီနိုင်ငံကိုဒီကဲချစ်လားမချစ်လားအဲ့လိုအဲ့ရည်ကိုချစ်ရပါတော့အဲ့လိုပါပဲကျွန်တော်ကတော့အဲ့လိုအဲ့လိုပြောစရာလဲ
ကိုအမိုးအနေနဲ့ရောဘယ်လိုခံစားရလဲကိုအနေနဲ့ရောဘယ်လိုခံယူလဲကိုကမြန်မာအမေရိကန်တယောက်အနေနဲ့ဒါမျိုးတက်တော်ကြီးမှာတက်ခွင့်ရတာရောဘယ်လိုမျိုးကိုအတွက်ထူးခြားမှုဖြစ်လဲရှင
့်အရင်ပျော်ပါတယ်ဘာဖြစ်လို့ဆိုတော့သူတို့ကအလကပတ်စံရုံမပေးရဘူးဘာမှမလုပ်ရဘူးဒါပေမဲ့ဒီ college ပြင်ငါးနှစ်စစ်တပ်မှာထမ်းဆောင်ရမှာပေါ့နော်အဲ့ဒီဥစ္စာကတော့လူအန်လောက်ရတာပဲဒါပေမဲ့ဗမာအနေနဲ့တွားရတာတော့ how do you say proud
ကိုယ်ယူရဲ
ကိုယ်ယူရဲကိုယ်ယူပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအများကြီးဗမာတွေအများကြီးမရှိဘူးပေါ့နော်ကျွန်တော်တယောက်တည်းပဲအဲ့ဒါပြီးတော့ဒီကျွန်တော် high school ကနေတွားရရောကျွန်တော်တယောက်တည်းပဲရှိရတယောက်တည်းပဲမဟုတ်ပါဘူးဒါပေမဲ့အရင်တော့တယောက်တည်းရောရှိခဲ့ပြီပါတယ်ဒါပေမဲ့အကြာကြီးကြာလာပြီပေါ့နော်အဲ့ဆိုတော့အဲ့ဒါရောအဲ့တော့ရောကုန်ပြီပါဗျာ
ဆိုတော့သင်တန်းမှာရောဒီတက္ကသိုလ်တက်နေတဲ့အချိန်မှာရောတခြားမြန်မာတွေမြန်မာတွေကဒီမြန်မာအမေရိကန်တွေပဲဖြစ်ဖြစ်မြန်မာတွေကရောတွေ့ဘူးလားစုံဘူးလားရှင
့်ဟုတ်ကဲ့ဗျာစုံဘူးပါတယ်ဦးတူရအောင်ဗာเมเจอร์တူရအောင်သူနဲ့တွေ့ဘူးပါတယ်သူကဒီ West Point မှာစေကန်းနေမှာအလုပ်လုပ်တာဆိုတော့
ဟုတ်ဆိုတော့အဲ့ဒီတက္ကသိုလ်ပေါ့နော်ဒီသင်တန်း၄နှစ်တက်ရတာမှာလေအဲ့ဒီဖြတ်သန်းရတဲ့အတွေ့အကြုံကိုနည်းနည်းပြောပြပါအောင်ဘယ်လောက်ထိစာရီသင်ရတဲ့ဥစားတွေပေါ့နော်ကိုယ့်အတွက်ဘယ်လောက်ထိခက်ခဲလဲကိုလိုက်နိုင်လားအဲ့ဒီအခြေအနေလည်းပြောပြပါလားရှင
့်ဟုတ်ကဲ့ဗျာတော်တော်များများတော့လိုက်နိုင်ပါတယ်တဲမဲ့တစ်ခါလေးကြာရင်တော့တချို့ဟာတွေကတော့ခက်တာပေါ့နော်တချို့စာရီကခက်တယ်ပထမဆမ်းပထမຫນွေရာသီတော်တော်က training လုပ်ရတယ်လေအဲ့ဒီတော့ကျတော့လေခက်တော့ခက်ပါတယ်ဒါပေမဲ့အဲ့လောက်ကြီးလည်းမခက်ပါဘူးကိုကဒီအားကစားတွေပါလေလုပ်ဖူးတော့အဲ့လောက်ကြီးမမောဘူးပေါ့နော်တခြားမလုပ်ဘူးတဲ့လူတွေတော့မမောဘူးဒါပေမဲ့ဒီမိုးရွာတဲ့အချိန်မှာအရင်ဗာလဲချမ်းပါတယ်အဲ့ဒါဆိုတော့အဲ့ဒါပြီးကျွန်တော်ကလည်းဒီနည်းနည်းပိတ်နေဆိုတော့ပိုးမပိုးချမ်းတာပေါ့နော်အဲ့တစ်ခုလည်းပါပဲမိုးရွာတော့မကြိုက်ဘူးပေါ့ဒါပေမဲ့ကျောင်းကိစ္စမှာကျတော့လည်းတော်များများခုနပြောသလိုပဲနော်လိုက်နိုင်ပါတယ်ဒါပေမဲ့ဒီမလိုက်နိုင်တာရှိရင်လည်းဆရာမတွေကကူပေးတယ်အဲ့ဒါဆိုတော့အဲ့ဒီကျောင်းကအဲ့အတွက်အကောင်းပါတယ်ဘာလို့ဆိုတော့ဒီအခုအခန်းထဲမှာလူကဆန်ရောက်လောက်ထိမကြော်ဘူးလေအဲ့ဆိုသူတို့ဘာလဲသူတို့ကောင်းကောင်းတယောက်နဲ့တယောက်အဲ့လိုစကားပြောလို့ရတယ်သူတို့ကူညီပေးတယ်ပေါ့နော်ကိုမတိရရှိရင
်ဟုတ်နောက်တစ်ခါကျတော့ကိုကဒီမြန်မာလူမျိုးဖြစ်တယ်ပြီးတော့ကို့အသားအရောင်ကြောင့်ပေါ့နော်ဒီလူမျိုးသင်တန်းမှာခွဲခြားဆက်ဆံခံရတာမျိုးတွေရောကြုံဘူးလားရှင
့်တခါမှမကြုံဘူးပါဘူးကွာ
โอเคနောက်တစ်ခါကျတော့ဒီအခုတင်တန်းတက်တာ၄နှစ်ပေါ့နော်ဒီဆက်သက်ကတူတက်ရတယ်ဆိုတော့အဲ့ဒီ၄နှစ်အတွင်းမှာကိုယ့်အတွက်အမှတ်ရစရာအဖြစ်ဆုံးပြောပြချင်တာဟောပါရှိလိုက်ရှင့
်ကျွန်တော်တင်ငယ်ချင်းတွေပဲပေါ့နော်သူတို့ကြောင့်မို့ပဲကျွန်တော်ဒီ၄နှစ်လုံးလုံးပြောပြပါတော်တော်ကြရတယ်ပေါ့နော်ပထမနေ့ရောက်ပြီးတော့သူတို့လက်ဝိတ်ထိုးတယ်ပေါ့နော်လက်ဝိတ်အတိုင်းနဲ့မှာပါတယ်ဆိုတော့သူတို့နဲ့အမြဲနေတိုင်းတွေ့နေရတာပေါ့နော် အဲဆိုကျွန်တော်တို့ boxing က monday နဲ့ saturday ထိအမြဲနေ့ practice လုပ်တာဆိုတော့တို့နဲ့အမြဲတွေ့နေရတယ်တို့နဲ့အမြဲခင်နေတယ်အဲဆိုအဲအချိန်လေးမှာပဲကိုကပြောစရာရှိတာပေါ့နော်တကယ်တော်တော်များများရှင်နေရတော့
ကိုစစ်တနတ်တက်တယ်ဆိုတာမလွယ်ဘူးပေါ့လေဆိုတော့ဒီလိုမျိုးအစနဲ့အဆုံးဒီဘွဲရတဲ့အထိကိုကစိတ်ထက်ခိုင်ခိုင်မာမာနဲ့အောင်မြင်သွားဖို့အတွက်ပြီးသွားဖို့အတွက်ကရောဘာအရေးကြီးဆုံးလိုအပ်တယ်လို့ကိုကမိုးအနေနဲ့ပြောချင်လဲရှင်
အဲ့ဒါတော့ကိုနေပဲဆိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်အတွက်ကတော့ဒီကိုမိဘတွေကိုစိတ်ချမ်းသာအောင်ထားရင်လည်းပေါ့နော်အဲ့ဒါပြီးကိုအတွက်ရောကိုကောင်းအောင်လုပ်ချင်တယ်ပေါ့အဲ့ရာနဲ့ပဲဒီတိုင်းတွားခဲ့တာပေါ့နော
်ကိုဒုက္ခတွေဘဝကလာရတဲ့ဆိုတော့ဒီ background ကနဲ့ကိုဆိုင်လာ
ဟုတ်ကဲ့ပြန်ဆိုင်ပါတယ်ဘာလို့လဲဆိုတော့ခဏလေးအေးတာတွေဘာတွေကဘာမှမဟုတ်ပါဘူးဟုတ်တယ်မလားကိုတခြားဟာတွေရောအရင်တော့ဖြစ်ခဲ့ပါတယ်အဲ့ဒါဆိုတော့ငင်းအဲ့ဒါပြီးတော့အဲ့ဒါဖြစ်ခဲ့တာလည်းငငယ်လေးပဲဆိုတော့အဲ့လောက်ကြီးဘာမှကြောက်နေစရာမလိုပါဘူးဟုတ်တယ်မလားတခုခုမကောင်းတဲ့ဖြစ်ရင်ခဏလေးပဲနောက်ထပ်ခဏတင်းတစ်ရက်ပြီးသွားရင်ပြီးသွားပြီဟုတ်တယ်မလား the next day is a new day
ဒီနှစ်ကတော်တော်လေးထူးခြားတဲ့နှစ်ပေါ့နော်ဒီ graduation ceremony ဖွဲ့ပေးတဲ့အခမ်းအနားက covid ကြောင့်မဟုတ်လို့မိသားစုတွေလည်းမတက်နိုင်ခဲ့ဘူးပေါ့လေအကုန်လုံးသူတို့ online ကနေကြည့်ရတယ်ကိုအောင်မိုးတို့ဆိုလည်းအရင်တော့လိုမျိုးတယောက်နဲ့တယောက်နီကကရင်းရင်းနှီးနှီးအလို ceremony မှာမဟုတ်ဘူးခွန်ခွဲထားရတာမျိုးအစားထူးထူးခြားခြားဖြစ်တယ်ဆိုတော့အဲ့ဒါကဘလောက်ကိုအတွက်အမှတ်ရစရာဖြစ်မယ်လို့ပြောချင်လဲရှင
့်ကိုမိဘတွေကိုဒီညီမလေးမပါတော့နေစိတ်တော့မကောင်းဘူးပေါ့နော်သူတို့အတွက်ပြောကိုကလှုပ်ခဲ့ပူတာလှုပ်ခဲ့တာဆိုတော့အဲ့ဒါတော့တကူမကောင်းတာပေါ့ဒါပေမဲ့ဒီလိုနောက်ဆုံးတစ်ခေါက်တွေးခွင့်ရတာတော့နည်းပြောပါရစေ
နောက်ဆုံးတစ်ခေါက်တွေးခွင့်ရတယ်ဆိုတော့
ကိုတငယ်ချင်းနေနဲ့တွေ့ခွင့်ရတော့ဘာလို့လဲဆိုတော့အခုပြီးသွားရင်တချို့လူတွေကတော့ဘယ်တော့မှတွေ့တော့မှာမဟုတ်ဘူးလေအဲ့ဒါပဲတချို့လူတွေကကိုယ်နဲ့တကယ်ခင်တဲ့လူတွေက Christmas break တို့ဘာလို့တော့ချိန်လို့ရတာပေါ့နော်ဒါပေမဲ့တော်တော်များများကိုယ်အလုံးနဲ့ကိုယ်အလုံးရှုံနေမှာဆိုတော့ဒီခါကျရင်မတွေ့တော့ဘူ
းပေါ့ဘွဲယူတဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကသူမိန့်ခွန်းပြောပါတယ်ဆိုတော့သူမိန့်ခွန်းပြောသွားတဲ့အထဲမှာရောကိုယ့်အတွက်မှတ်မှတ်ထင်ထင်ဟိုကြံနေတဲ့စကားပါရှိရလို့ပြောနိုင်ပါလဲရှင
် The American Soldier ပေါ့နော် American စစ်သားကပထမကဘာစီတော့ဒုတိယကဘာစီတော့အဲ့ဒီမှာတကယ်ပါခဲ့တာပေါ့နော်အဲ့ I don't know how to say it the American soldier has been central to most of the wars and they have been fighting for a long time အဲ့ဆိုတော့ဒီ American စစ်သားတွေကကြာလာပြီးစစ်တိုက်လာခဲ့တာအဲ့ပြီးအခုကျွန်တော်တို့ကဒီ new blood အဲ့ဆိုတော့ဒီ
မျိုးဆက်သစ်တွေ
မျိုးဆက်သစ်တွေဆိုတော့သူတို့ကောင်းတာလုပ်ခဲ့တဲ့ဥစားတွေမှာကိုကနောက်တဲ့ပုံမှာ how do you say build
ပုံကောင်းအောင်လို့ကိုကဆက်ပြီးတော့ lesson ကယူသွားရမယ
်ဟုတ်ကဲ့ဗျာ
အဲ့တော့ဟိုနောက်ဆုံးမေးချင်တာပေါ့နော်ကိုအောင်မိုးအနေနဲ့ဒီစစ်သားကောင်းတယောက်စစ်ပူတန်းကောင်းတယောက်ဖြစ်ဖို့အတွက်ကဘယ်လိုမျိုးချင်းဝက်တွေကိုကိုကကျင့်သုံးရမယ်လို့ခံယူထားပါလဲရှင
်ဟုတ်ကဲ့ဗျာဒီကျွန်တော်ကျောင်းအဆရာတွေဘာတွေနဲ့တို့တင်ပြတာတွေဘာတွေကတို့ပြောတာတွေကကျွန်တော်ပထမဆုံးဒီ infantry officer တယောက်အနေနဲ့ပထမဆုံးတစ်ခုလိုတာကတော့ fitness ပေါ့နော်ကိုကဒီကြံ့ထိုင်ရမယ်ကိုခန္ဓာကိုယ်ကြံ့ထိုင်ရမယ်ကို mentally strong ဖြစ်ရမယ်ပေါ့နော် mentally ခံကြံ့ထိုင်ရမယ်ဆိုတော့ဒီအားကစားတွေဘာတွေကတော့အမြဲလုပ်နေရပေါ့နော်ဖြည့်ရတယ်အမြဲပြေးနေရမယ် weight မတာတွေဘာတွေကအမြဲလုပ်နေရမယ်ဒါပေမဲ့ the most important thing how do you say most important
အရေးအကြီးဆုံးက
အရေးအကြီးဆုံးတစ်ခုကတော့ကိုယ်ရဲ့အောက်ကကိုယ်နဲ့အတူတူလုပ်နေလူတွေအတွက်အကောင်းဆုံးဖြစ်အောင်ကိုကအမြဲတမ်းကြည့်နေရမယ်ပေါ့နော်တင်ရတော့ရင်သူတို့အတွက်ဒီထမင်းရှိလားမရှိလားကိုဒီသူတို့အင်ဂျီတွေပါလေခေါင်းပါလားမပါလားအဲ့ဒါတွေအကုန်လုံးစစ်နေရမှာပေါ့နော်သူတို့အတွက်ပဲကိုကလောက်ရတာပေါ့နော်ကိုအတွက်ဘာမှမပါပါဘူ
းဆိုတော့ကောင်းဆောင်ကောင်းတယောက်အနေနဲ့ရှေ့ရနေပြီးဦးဆောင်ပေးဖို့ကအရေးကြီးတယ်လို့ပြောချင်တာပေါ့
ဟုတ်ကဲ့ဗ
ျဆိုကျေးဇူးတင်ပါတယ်ကိုအောင်မို့အခုလိုမျိုးအချိန်ပေးပြီးတော့ဖြေတာဦး
ဟုတ်ကဲ့ဗျကျေးဇူးပါပဲ
American ပြည်ထောင်စုကအထင်ကရ West Point ဆက်တက်ကတူကနေအခုနှစ်2020မှာဘွဲ့ရထားတဲ့မြန်မာ American ဒူဘိုအောင်မိုးကိုကျွန်မဆုမြတ်မောဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေဘာတွေလွဲနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ကလစ်တိုကအတည်ပြုခဲ့ပြီးဖြစ်တဲ့ KNDA ကင်းရှင်းရေးနဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးခဲ့တဲ့မေလ26ရက်နေ့ကပြဋ္ဌာန်းလိုက်လို့ခုဆိုအသက်ဝင်နေပါပြီ အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မော်တော်ယာဉ်ဥပဒေကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာမှတ်ပုံထင်ထားတဲ့ပုဂ္ဂလိကပိုင်ကားအစီးရေ4,000-5,000ကျော်ဘတ်စ်နဲ့လူအများတင်နိုင်တဲ့ကား3,000နီးပါးစုစုပေါင်းကားအစီးရေ5,000ကျော်ရှိနေပါတယ်။ဆိုင်ကယ်နဲ့အခြားဆက်တက်ယာဉ်တွေပါပေါင်းရင်9,000-9,000ကျော်ရှိပါတယ်။ဒီဥပဒေဟာအဲ့လိုကားတွေဆိုင်ကယ်တွေပိုင်ဆိုင်ထားတဲ့အသုံးပြုနေတဲ့သားနဲ့ချီတဲ့မိသားစုတွေအတွက်သက်ရောက်မှုရှိမှာမို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောနိုင်ပါတယ်ဒီဥပဒေမှာဘာတွေပြဋ္ဌာန်းထားလဲထူးခြားတာဘာတွေပါတယ်လဲဥပဒေအတိုင်းကျင့်သုံးရင်တိုင်းပြည်အတွက်တကယ်အကျိုးရှိမှာလားဆိုတဲ့ကိစ္စကစိတ်ဝင်စားစရာပါခုတစ်ပတ်အစ်စ်ပြဋ္ဌာန်းလိုက်တဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေအကြောင်းလေ့လာတင်ပြသွားပါမယ
်ဥပဒေပုံမှန်86မှာမော်တော်ဆိုင်ကယ်ကိုမောင်းနှင်စီးနှင်းရာတွင်ရှေ့မီအနှံ့ကိုနေ့ညအချိန်တိုင်းတွင်ဖွင့်၍မောင်းနှင်ရန်ပြက်ကွက်ခြင်းမရှိစေရဆိုပြီးပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်ကတော့အစ်စ်ဖြစ်ပါတယ်။လိုက်နာမှုမရှိဘူးဆိုရင်ဒဏ်ငွေ3,000ချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။ဒါ့အပြင်စိုက်ကဲအိတ်စောကအတန်ထိန်ကရိယာကိုဖြုတ်ပြီးမောင်းတာ၊နောက်ကြည့်မှန်မပါတာ၊ဆန်ချိန်ဆန်ညွှန်းမီတဲ့စိုက်ကဲစီးအုပ်ထုံမဆောင်ပဲဒါမှမဟုတ်မေးတိုင်းချိုးကိုတေချာမတက်ပဲမောင်းတာစီးတာမျိုးဆိုရင်လေငွေတန်3,000ချမှတ်ဖို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံအနှက်အပြားကအစည်းရေ4,000-8,000နီးပါးရှိတဲ့စိုက်ကယ်မောင်းသူစီးသူတွေအပေါ်တက်ရောက်မှုရှိစေမှာပါ။မော်တော်ယာဉ်နဲ့ပတ်သက်ရင်တော့အခုပြဋ္ဌာန်းချက်မှာကားမောင်းနေခြင်းလက်ကင်ဖုန်းအသုံးပြုတာကိုတားမြစ်ထားပါတယ်။ချိုးဖောက်ရင်တော့ဒဏ်ငွေ3,000ပါ။လက်ရှိဥပဒေထဲမှာပြဿနာဖြစ်လာစေနိုင်တာတစ်ခုကတော့ပုံမှန်89ကာကြီးပါပြဋ္ဌာန်းချက်ပါအဲ့ဒီမှာဖော်ပြထားတာကတော့ကားအယားဝယ်လုပ်ခဲ့ရင်စာချုပ်ချုပ်တဲ့နေ့ကနေရက်ပေါင်း30အတွင်းရင်းပိုင်ရှင်နာမည်ပြောင်းလျှောက်ထားရမယ်လို့ဆိုထားပါတယ်တကယ်လို့လျှောက်ထားဖို့ပြက်ကွက်တယ်ဆိုရင်ဒဏ်ငွေကျပ်3,000ချမယ်လို့ဖော်ပြထားပါတယ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကုန်းလန်းတည်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကာညာနာဟာပြီးခဲ့တဲ့2020 January လ1ရက်နေ့ကစပြီးအခွန်ဆောင်ထားပြည့်တဲ့သူတွေကိုပဲကားနံပါတ်ပေါက်လုပ်ပေးမယ်။မော်တော်ယာဉ်လိုင်စင်သက်တမ်းတိုးပေးမယ်ဆိုပြီးကြေညာထားတယ်လို့စပြီးတော့လည်းအကောင့်ထဲပေါ်နေပါဗျ
။ကားနံပါတ်ပြောင်းပေးဖို့ဆိုပြီးကာညာနာမှာဒီတိုင်းသွားလျှောက်လို့မရတော့ပါဘူး။အဲ့လိုရင်းလိုင်စင်သက်တမ်းတိုးတာကားပိုင်ရှင်နံပါတ်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့ပြည်သူအတော်များများဒုက္ခရောက်ကုန်ပါတယ်။ကားလက်လွဲဝယ်ယူခဲ့သူတယောက်အနေနဲ့သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အထိုက်လျောက်အဆင်ပြေနိုင်ပေမဲ့အခွန်တန်းတွေအနေနဲ့သူဆောင်ထားတဲ့အခွန်ကနေငွေပြူဖြစ်ကြောင်းပြဖို့ကတော့လုပ်ငန်းစဉ်ရှုပ်ထွေးတာကြောင့်အချိန်ကြန့်ကြာမှုအများကြီးဖြစ်ပေါ်စေပါတယ်။အခွန်တန်းပြည်သူတော်များများဟာကားဝယ်တဲ့အခါအခွန်ဆောင်ထားတဲ့ငွေနဲ့ဝယ်ယူတာဖြစ်ကြောင်းအခွန်ဆောင်လက်မှတ်စိမ်းတစ်စောင်ရဖို့အချိန်တလမကကြာတတ်ပါတယ်။သူခွန်ဆောင်ထားတဲ့မြို့နယ်ကရုံးနဲ့သူအိမ်တော်စုစီရင်ပေါက်ရမြို့နယ်အခွန်ရုံးတစ်ခုကြားပြည်နယ်နဲ့တိုင်းအခွန်ရုံးတွေကြားခံပြီးအပြန်အလှန်စာပို့ဆက်သွယ်ဘီရိုကရေစီလှုပ်ထုံလှုပ်နှီးတဲ့အတိုင်းစစ်ဆေးပြီးမှထုတ်ပေးလေးရှိတာမို့အဲ့လိုအချိန်ကြာမြင့်တာဖြစ်ပါတယ်အခုပြဋ္ဌာန်းပြီးဥပဒေတိုင်းဆိုရင်တော့အဲ့လိုနာမည်ပြောင်းအချိန်မီရှောက်ထားနိုင်ခြင်းမရှိသူတွေအတွက်ဒဏ်ငွေ3,000ဆောင်ကြရမယ့်ကိန်းပါပဲ
အခုဥပဒေထဲထူးခြားတာတစ်ခုကလိုင်စင်မပါဘဲကားမောင်းမိရင်တလားထက်မပိုတဲ့ထောင်ဒဏ်ဖြစ်စေကျက်တသိန်းထက်မပိုတဲ့ငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်ရမယ်ဆိုတဲ့အချက်ပါပဲလူတယောက်ကားမောင်းလိုင်စင်မေ့ကြံပြီးကားမောင်းမိတာနဲ့အခက်မသိရင်ထောင်ထဲရောက်သွားနိုင်တဲ့ပုံမှန်မျိုးပါဥပဒေထဲကအငင်းပွားစရာအရှိဆုံးပြဋ္ဌာန်းချက်ကတော့ without လို့ခေါ်တဲ့လိုင်စင်မဲ့ရင်တွေကိစ္စပါပုံမှန်85ကကြီးမှာလိုင်စင်မဲ့ကားမောင်းနေဆိုရင်3နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်သည်ဆိုပြီးပြဋ္ဌာန်းထားပါတယ်။ငွေဒဏ်ကိုတတ်တတ်မှတ်မှတ်ဖော်ပြမထားတာကြောင့်ငွေကျပ်သိန်းပေါင်းများစွာဒဏ်ရိုက်ခံရတာမျိုးလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်ကအဲ့ဒီပုံမှန်ပြစ်မှုကျူးလွန်မှုကိုရဲအေးယူပိုင်ခွင့်ရှိတဲ့ပုံမှန်အဖြစ်သတ်မှတ်ထားခြင်းပါ။အထိပယ်ကတော့ without ကားမောင်းတာကိုမိတာနဲ့ရဲကဖမ်းပြီးချက်ချင်းအချုပ်ထဲထည့်ထားနိုင်ရုံမကထောင်သုံးနှစ်အကန့်အသတ်မဲ့ငွေဒဏ်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားစွဲခံရနိုင်တယ်ဆိုတာပါပဲလက်ရှိနိုင်ငံအခြေအနေကိုအသေးစားပြန်ကြည့်ရင်ဝတ်တောင်းလို့ခေါ်တဲ့လိုင်စင်မဲ့ကားတွေကိုပြည်내အတော်များများမှအသုံးပြုနေကြတာတွေ့နိုင်ပါတယ်လက်နက်ကင်တပ်ဖွဲ့နဲ့သူတို့မိသားစုဝင်တွေကဝတ်တောင်းကားတွေကိုအသုံးပြုကြပါတယ်အဲ့ဒီလက်နက်ကိုင်အဖွဲ့တွေကထုတ်ပေးထားတဲ့လက်မှတ်တွေနဲ့စီးတဲ့ without ကားတွေရှိကြသလိုပြည်သူတွေကနားလည်မှုနဲ့စီးနေကြတာလည်းအများအပြားပါမြန်မာတိုင်းနိုင်ငံလုံးဆိုရင်တောင်းနဲ့ချီရှိနိုင်ပါတယ်အ အဲ့လိုနေရာအနှံ့ပြားမှာတုံးနေတဲ့ဝတ်တောက်ကားတွေကိုဒီဥပဒေနဲ့တကယ်အရေးယူနိုင်မလားဆိုတာကတော့တန်တရားဖြစ်เสียပါပဲ
လက်ရှိဥပဒေထဲမှာလက်တွေ့ကြတာဆိုလို့ကားလိုင်စင်တက်တန်းတိုးရင်လုတ်ကန်ရတဲ့ရင်စစ်ဆေးခြင်းလုပ်ငန်းပုဂ္ဂလိကကုမ္ပဏီတွေကိုလုတ်ခွင့်ပေးမဲ့ကိစ္စတခုတော့ပါပါတယ်လက်ရှိမြန်မာနိုင်ငံမှာကားအမျိုးမျိုးအစီးရေ8သိန်းကျော်လောက်ရှိပြီးနှစ်နှစ်တစ်ကြိမ်လိုင်စင်တက်တန်းတိုးရပါတယ်တိုးတဲ့ခါတိုင်းရင်စစ်ဆေးတာလုပ်ရပါတယ်ဒီအတွက်အရေးအတွက်နည်းနည်းပဲရှိတဲ့ကာညာနာယုံတွေဟာတစ်နှစ်ကိုကားစီးရ၄သိန်းနီးပါးတစ်လကိုအစီးရ3,300ကျော်လောက်တက်တန်းတိုးရင်စစ်ဆေးပေးရပါတယ်ဒါတော့ဆန်ကယ်တွေမပါသေးပါဘူးဒီအချက်လက်ကိန်းကဏ္ဍကိုကြည့်ရင်ကာညာနာဟာရင်စစ်ဆေးတဲ့လုပ်ငန်းကိုမနိုင်မနှင်းလုပ်နေရတယ်ဆိုတာပေါ်လွင်စေပါတယ်အခုဥပဒေအရအဲ့ဒီလုပ်ငန်းပုဂ္ဂလိကကိုပေးနိုင်ခဲ့ရင်ကုမ္ပဏီတွေလည်းအဆင်ပြေတက်တန်းတိုးဖို့ကာညာနာယုံမှာခက်လုပ်ကြရတဲ့ပြည်သူတွေလည်းအဆင်ပြေလာနိုင်ပါတယ်ဒီတစ်ချက်ကလွဲရင်ကြံဥပဒေပြဋ္ဌာန်းချက်ပါဒါမျိုးချက်တွေနဲ့ပတ်သက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်ဒဏ်ငွေတွေကမြင့်မားနေလို့တကယ်ကျင့်သုံးတဲ့အခါအခက်အခဲရှိစေနိုင်ပါတယ်။အဲလိုဥပဒေမှာလက်တွေ့မကျတဲ့ပြဋ္ဌာန်းချက်တွေပါလာရင်ဥပဒေပါရည်ရွယ်ချက်အကောင့်ထဲပေါ်လာမှာမဟုတ်ပဲအာဏာပိုင်အဖွဲ့အစည်းတွေရဲ့ပြည်သူတွေအပေါ်ငွေညစ်တာချိန်ချောက်အကြက်ကင်တာနဲ့အာဂရီလိုက်စားမှုတွေသာတိုးပွားလာနိုင်ကြောင်းပ
ါ။မင်္ဂလာပါရှင်။ဖခင်များနေ့ရောက်လာပြန်ပါပြီနော်။နှစ်တနည်းရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မြေတားကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေမလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုရကြပါတယ်ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ဂျေစုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေ့သတိရတန်တာတတ်ကြတာပါနော
်နော်ရဲ့တရေကောင်းကဖေးကNeran lo sha cha ma du What does na yo song ju mien du Kle te yao tai a pi ke ne to no
Pi pi tha twa ke da ja ke ba mi lo ye la de tora shin ga ro u tu tu so de tora shin phit ba yin Chano pi pi ne me u win chaw ba he
Pi chano a pi ko tri ya de အဖေချစ်ဆုံးသားကြီးတယောက်အနေနဲ့အဖေထားတော်ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချိန်ကိုသားအခုတည်းကသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်သားလေးမယ်ဆိုတဲ့စကားကိုသားအခုချိန်ထိပြန်ကြားအောင်ဆဲသတိရဆဲပါအဖေအခုဆိုရင်သားရဲ့ဘဝရစီချောင်းထဲမှာဆုံဆန်ကူးခတ်ရင်းနဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မြေအကြီးအောင်မှာအင်းအောင်ကြသွားခဲ့ပြီအဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသေးလို့ရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါရဲ့ဖေ
။အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေချောင်ပြောပေးစေချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ်။ Human ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလင်းခေါ်မိုးလင်းကိုပြောချင်ပါတယ်။တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လန့်ပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်။အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့ဤသေးဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့ကျမဟောက်တောင်းဖူပါဆိုတဲ့သောရရှင်ကတော့စကိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုံကြီးရွာမှာနေထိုင်တဲ့အဖေဥပြတ်တော်ကိုနောက်နေ့ပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါရဲ့ရှင်ဆိုပါဆိုပြတဲ့စကိုင်းတကဆာရေးလာတဲ့တော်ရရှင်ကလည်းကဏီနယ်မှာနေတဲ့အဖေအတွက်တချင်းလေးတောင်းဆင်လို့ပါတဲ့ကိုလေးပြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်လွန်ခဲ့တဲ့၅နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာဆင်ဖို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့တော်ရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခေါပရာကျေးရွာကဖေဖေဥပါစကွဲလက်အတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေတအားအဝေးတနေရာကနေဖေဖေကိုဆူတောင်းပေးပါမယ်ဖ
ဖေဖေနေကောင်းကျမ်းမာပြီးတော့လူရင်းဆန္ဒတွေပြေဝပါစေ။ကျေးဇူးအလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကျူးနာတရားတို့ကိုတားပြတော့မှမေ့ပြဖို့ရှိမှာမဟုတ်ပါဘူး။ချစ်တော်ဖေဖေတဲ့။အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning မှာ view ရေစင်ကူကနေအမြဲတမ်းအားပေးနေပါတယ်။အဝေးကနေအဖေကိုကတော့ကျင်လို့ပါ။ကာရောကပြုချင်ပါတယ်တဲ့။ဖေဖေဥငွေလင်းကြပါရဲ့နော်။ကချင်ပြည်နယ်ကသောရရှင်ဖြစ်တဲ့တားဖြစ်သူဥတုခေါင်ကတော့အဖေဖြစ်တဲ့ဥကောဘရန်ရှောင်းအတွက်အဖေများနေမှာအဖေကိုအရင်ချစ်ကြောင်ပြောပေးပါ view ရေတဲ့ဟုတ်ကဲ့လေးလိုင်းကနေတဆင်ပြောလိုက်ပါရဲ့ဥတုခေါင်ရေဖောင်းငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်တာပြီးတော့လွမ်းဆွတ်မြေရေဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းမှာဆက်ပြီးရေးလာတဲ့သောရရှင်ကတော့ဖေဖေကောင်းရာသူကတိရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်15 16စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးသတိနေခဲ့ရပါတယ်။အဲဒီ3နှစ်အတွင်းမှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်။ဘာသာရေးတွေလုပ်စေခဲ့တယ်။ဒါကြောင့်မို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်။အခုကျွန်တော်အဖေမရှိတော့ပါဘူး။ကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှ िख ိုးအိပ်သလိုပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်။အဖေကောင်းရာသူကတိရောက်မယ်လို့ယုံကြည်နေပါတယ်။
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြုံမိုးနိုင်ခေါ်မမှုကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ
်ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့ဒါကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီအခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့မြင့်ပလောဟင်းပေးရီဘွားကျော်ရှောက်ရီနဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်တန်းစိန်နဲ့အမကြီးခင်တန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့အခုဆိုရင်အဖေကျွန်တော်တို့ကိုခွဲသွားတာနှစ်နှစ်ကျော်သွားခဲ့ပါပြီဖေတဲ့ဒါပေမဲ့ကျွန်တော်နေ့တိုင်းသတိရပြီးတရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမြေတားတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းနဲ့ဆန္ဒတွေဖြည့်ဆည်းနိုင်မှုစူးစမ်းရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်စူးစမ်းနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နိုင်တမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့ဆုံးမသွားတာတိတ်ပြီးတော့မကြလှသေးတဲ့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညမကတော့တမိကြီးခင်ခင်လန်ဖြစ်ပါတယ်
ဖေးကြီးအခုချိန်မှာဖေးကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲအဖေးကြီးစိတ်မပူပါနဲ့နော်အမေကိုတမိတို့ညီမနဲ့ရောက်ဆက်ပြီးတော့ဆောက်ရှောက်ပါမယ်အဖေးကြီးရောက်လေရဘုံဘဝမှာအေးချမ်းပါစေနောက်ဘဝမှာပြန်ဆုံဝင်ရမယ်ဆိုရင်လေအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပ်ပြုစုစောင့်ရှောက်နိုင်တဲ့သမီးကြီးဖြစ်ပါရစေ I miss you dad
နောက်ထပ်သောရရှင်စကိုင်းတိုင်းကနေနေကသောရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းကျင်လို့ပါကိုလေးပြူတည်ဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်လွန်ခဲ့တဲ့9နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်ဖို့ပါဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာလိုရာဆန္ဒပြည့်ကြပါစေတဲ့ဂျေဇုတင်ပါတယ်ရှင်ပဲခူးတိုင်းတဲကုန်းမြို့နယ်အင်မော်ငင်အုပ်စုအင်မော်ကြီးရွာကဖေဖေဦးကံမြင့်တွေတားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရန်လဲချစ်ပါတယ်ဆိုပြီးတော့မေတ္တာတည်းလက်ဆောင်ပါလာပါတယ်ရှင်တားသမီးတွေကငင်းကမိခင်တွေကကျွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဥဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်ဒါကြောင့်ဖေဖေယေရှုမမေ့ပါလို့တားသမီးတွေကပြောတတ်ကြတာပါဆိုင်နဲ့တက်အောင်ဆိုတဲ့သရရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုကာရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ
်စဆာချင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေအဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူးကျွန်တော်တနေ့အဖေကိုကျေးဇူးပြန်ဆက်မှာပါအဖေနာမှာဘယ်သူမှမရှိတော့ရင်တောင်မှအဖေဘေးနာမှာကျွန်တော်ရှိနေမှာပါအဖေကိုတိတ်ချစ်ပါတယ်
ကျန်ကုန်ပြည်ဆန်းကြောင်းမြို့နယ်မှာနေထိုင်တဲ့ကိုအောင်ပြည့်ဖြူကတော
့ဘဝတစ်လျှောက်လုံးလိုလေခြင်းမရှိဖြည့်စည်ဆတ်လျှောက်သင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်ဘဝတစ်လျှောက်လုံးမှာချစ်တဲ့ချစ်စနီးတာသမီမြင်းမြများနဲ့အသက်သက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေ ယောဂကပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ်
။ချင်းပြည်နယ်ကံပက်လက်မြို့ကဘဝတက်အေကြီးအေဝံဂေလိအသင်းတော်ရဲ့တင်းအုပ်ဆရာဆရာတော်ဦးထန်လိမ့်မှာဆိုပြီးရေးလာတဲ့သရရှင်ကလည်းအသက်ကြီးပြီဖြစ်တဲ့သူ့ရဲ့ဖေဖေကိုဆုတောင်းမြတ်တာပို့သချင်ပါတယ်တဲ့
။ကျွန်တော်အသက်59နှစ်ရှိပါပြီ။အသက်59နှစ်ရှိနေပြီဖြစ်တဲ့အဖေကြီးပေါ်မှာမိဘကျေးဇူးမဆက်နိုင်သေးတဲ့တော်ဝမကြည်နိုင်သေးတဲ့သားတယောက်ပါ။အသက်95နှစ်တန်အောင်သားသမီးတွေအပေါ်မှာကြီးစုပြုစုဆောင်လျှောက်ပေးနေတဲ့တော်ဝကြီးတဲ့ပြည်ကြီးယနေ့မှစ၍နှစ်တရာတိုင်းကျမ်းမာချမ်းသာရဲ့လူရင်းစံထားတွေပြည့်ဝပြီးသားသမီးတွေကာယကံဝစီကံမနောကံအားဖြင့်ပြင်မာခဲ့မိသည်များကိုလည်းခွင့်လွှတ်နိုင်ပါစေလို့ဆုတောင်းမေတ္တာပို့ပေးပါရစေ။ဖခင်ရှင်အထူးကောင်းချီးပေးပါစေ။
မတူညီ क्वे ပြတဲ့ဘာသာတွေမှာအယိုသေးပြူတာရှ िख ိုးဥချတာတွေဒီလိုမျိုး क्वे ပြရကြပြင်မယ်လေဖခင်ကိုဥထိတ်ထားတဲ့ပုံချင်းကတော့အလုံးအတူတူပါပဲနော်တမလွန်ဘွားရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့သားသမီးတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဘင်းသားဖြစ်ပါတယ
်ဘာလို့လို့လဲဖေဖေသားတို့ခွဲသွားခဲ့တာခုနှစ်နှစ်တောင်ကြာခဲ့ပြီဖေဖေဒါရင်ထဲမှာတော့ဖေဖေကထာဝရရှင်သန်နေမှာပါပေပေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကထက်ပေပေမြတ်တာကိုပို့ပြီးနားလည်ခဲ့တယ်လို့ဒါနောင်တာကြီးမားစွာရခဲ့ပါတယ်ပေပေဒါအရင်ကထက်လည်းအလုပ်ကျိုးစားတယ်ပေပေမိမိကိုလည်းဒါအရင်ကထက်ပို့ပြီးကူးဆိုင်ပါတယ်ပေပေကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါဒါအကုန်ဆင်းပြပါတယ်လောကရန်ရိုက်ခတ်မှုတွေကိုလည်းဒါကောင်းကောင်းခံနိုင်နေပါပြီပေပေဘဝမှာရှိကြတဲ့ပေပေများလည်းစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
သောရှင်မက်ရွှေဝင်းကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းမောင်းများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တခြင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်။အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်။ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမယ့်မရေရတဲ့အခြေအနေတွေကြောင့်ဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရနော်။အမြဲတမ်းအားပေးတဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်။စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲသတိရနေပါတယ်။ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်နဲ့။ဖေဖေကိုစာရင်းနေကြကိုရင်လွင်ကတော့
ဒါရမဲ့နှလုံးသားပိုင်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေစနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါ။အဖေများနေ့မှာကပ္ပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်။အမြဲတမ်းကြမ်းမာပျော်ရွှင်ပါစေ
။ဇလာ၂၁ရက်နေ့မှာကြာရောက်တဲ့အဖေများနေ့မှာချစ်ပါပါနဲ့ချစ်စနီမမာရီရဲ့ပပဦးချော်နေတို့ကို Happy Father's Day လို့ပြောပြရစီဆိုတော့ရေးလာတဲ့သရရှင်ကတော့မြောက်တကုံကချစ်သားငယ်စိတ်စိတ်က ARE တိုင်းဒေသကြီးကျုံပျော်မြို့နယ်အထောင်မြို့တာယာကုန်းရွာကပပကိုအထူးဆုတောင်းပေးတာပါတဲ့
ချစ်ပပနှစ်ပေါင်းများစွာစိတ်ချမ်းသာကိုကျမ်းမာပျော်ရွှင်ချမ်းမြေ့စွာနဲ့ချစ်မုံမိုးချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအေးချမ်းပျော်ရွှင်ချမ်းမြေ့စွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မြေးလေးဒီ Zion လင်းတို့ကအထူးဆုမကောင်းတောင်းပါတယ်နော်ပါပါကိုဖရာသခင်ကောင်းကြီးဖေးပါစေ
နာဂတောင်တဲ့နန်းရွတ်မြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုရဲတားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမြို့နယ်မြောက်စီးရွာမှာနေတဲ့အဖေဖြစ်တဲ့ဦးဖေအောင်အတွက်ပါတယ်အဖေကိုတာဝန်ကြရနေရာကနေပြီးတော့အဖေများနေမှာကတော့ရင်းနဲ့အဖေသားသမီးမြေးမြစ်တွေနဲ့အတူကျမ်းမာပျော်ရွှင်ပါစေလို့လဲဆုတောင်းစကားလေး VOE ကတင်ပါခြင်းပါတယ်တဲ့နေရုံမျိုးကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဥချကတော့လာပါတယ်ရှင်။ကျမဖတ်ခွေဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်း။သမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့။ဟုတ်ပါတယ်။ဘဝကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးဆွနဲ့ဖခင်မ။များသောအားဖြင့်ချစ်တာတွေကိုတည်တည်တတ်တာမဖွဲ့နှဲ့ရပေမယ့်နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပြရစီရှင်ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော
်
ဘီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီမှာကိုဗစ် -19 ရောဂါကာကွယ်ဖို့အတွက်လူတွေတယောက်နဲ့တယောက်တိတ်နီးကပ်သွားရင်အတံမြေမဲ့ပစ္စည်းတစ်ခုကိုထုတ်လုပ်လိုက်ပါတယ်။ပြင်သစ်နိုင်ငံကလယ်သမားတယောက်ဟာသူ့လယ်ကွက်မြေကြီးကောင်းမကောင်းသိရအောင်အတွင်းခံဘောင်းမီအဖြူတစ်ထည်ကိုစမ်းသပ်တဲ့ကိရိယာအဖြစ်သုံးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ထိုင်းနိုင်ငံကဒီဇိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ပြားပေါ်မှာကာတွန်းဇက်ကောင်တွေရုပ်ရှင်ဇက်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ပြားတွေရောင်းရလွန်းတဲ့အတွက်နောက်မှလည်းဒါနဲ့ပဲဆက်ပြီးအလုပ်အကိုင်အသက်မွေးဖို့ရည်ရွယ်ထားတယ်လို့ဒီဇိုင်နာမေဆတီလတ်ကပြောပါတယ်။ Star Wars ရုပ်ရှင်ဇက်ကားတွေက Darth Vader ဇက်ကောင်ပုံစံ Stormtroopers ပုံစံနဲ့ Time ပုံမြင်နေတဲ့က Hanuman နဲ့သူရဲ့ပြိုင်ဘက်လူဆိုးဇက်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါသူမျက်နှာဖုံးတစ်ခုကို Time Bank ငွေ180အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမေလလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ်ထိုင်းနိုင်ငံမှာဧပြီလကတည်းကအများပြည်သူသွားလာတဲ့နေရာမှာနှာခေါင်းဆီးမဖြစ်မနေဝတ်ဆင်ရမယ်လို့အမိန့်ထုတ်ပြန်ခဲ့ပြီးမဝတ်ချင်တဲ့သူတွေကိုဒဏ်ရိုက်တာတွေလည်းလှုံ့ဆော်ခဲ့ပါတယ်
ဂျာမနီနိုင်ငံကလျှက်စစ်ပစ္စည်းထုတ်တဲ့ Fighter ကုမ္ပဏီဟာ COVID-19 ရောဂါကိုကာကွယ်ဖို့အတွက်လူတွေတယောက်နဲ့တယောက်တိတ်နီးကပ်သွားရင်အတံမြေမဲ့ပစ္စည်းတစ်ခုကိုထုတ်လုပ်လိုက်ပါတယ်။ Distancer လို့နာမည်ပေးထားပြီးလူတွေခက်ခွာခွာနေအောင်လုပ်ပေးမဲ့ဒီပစ္စည်းကိုလယ်မင်းမှာဆွဲထားရမှာပါ။တခြား COVID-19 ကာကွယ်တဲ့ပစ္စည်းတွေထက်စာရင်ဒီပစ္စည်းကလူတဦးနဲ့တဦးညနေချင်းဆိုင်လာရင်အကွာအဝေးဘလောက်ရှိရမလဲဆိုတာကိုအတိအကျတိုင်ပေးနိုင်တာပါ။ဒီပစ္စည်းမှာအသုံးပြုထားတဲ့ Ultra Wide Band Line က Bluetooth ဆက်သွယ်ရေးနည်းပညာလိုမျိုးမဟုတ်တဲ့အတွက်လဲအကွာအဝေးကိုတိုင်းနိုင်တာဖြစ်ပြီးတော့ဒီပစ္စည်းဝတ်ထားတဲ့လူနှစ်ယောက်1.5မီတာအတွင်းကိုရောက်လာရင်ဘလောက်ကြာကြာတွေ့ဆုံခဲ့သလဲဆိုတာကိုလည်းမှတ်သားထားပေးနိုင်ပါတယ်။ရိုးရိုးအတန်မီယုံပဲဆိုရင်တော့ Euro 110ကျသင့်မှာဖြစ်ပြီးတော့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ပေးထားနိုင်တာပါဝင်တဲ့ဆက်ဆိုရင်တော့ Euro 160ကျသင့်မှာပါခင်ဗျာ။
နိုင်ငံကလည်းဒီမှာတယောက်ကတော့
သူ့လည်းပွက်တွေမြေကြီးကောင်းမကောင်းသိရအောင်အကျွင်းခံပေါင်းမိအဖြူတစ်ထဲကိုစမ်းသပ်တဲ့ကြိယာအဖြစ်နဲ့သုံးနေပါတယ်။ဒီအကျွင်းခံပေါင်းမိအဖြူရောင်ကိုမြေကြီးထဲနှစ်လလောက်မြုပ်ထားပြီးပြန်ဖော်လိုက်တဲ့အခါပေါင်းမိကိုပိုးကောင်လေးတွေစားသွားတာမြင်ရရင်တော့မြေကြီးဟာကောင်းတယ်လို့သတ်မှတ်နိုင်ပါတယ်။လေသမားဂျေရုံးလီတက်ခါဧပြီလတုန်းကမြေစီထင်းသေးရေးလေသမားအဖွဲ့ကိုဝင်ခဲ့ပြီးအဲ့ဒီအဖွဲ့ကဒီစမ်းသပ်နည်းနဲ့အကျွင်းခံပေါင်းမိအဖြူတစ်ထဲစီပေးခဲ့တာပါ။တပီလောက်မြေအနက်မှာဘောင်းမီကိုမြုပ်ထားတာဖြစ်ပြီးတော့မြေကြီးထဲမှာတက်ရှိတွေကောင်းကောင်းရှိနေမနေကိုစမ်းသပ်တာပါ။နှစ်လကြာမှတခြားအစီပန်းတွေပျက်စီးသွားပြီးအတွင်းကဘောင်းမီရဲ့မြှော်ကျိုးနဲ့တစိတ်တွေဟာအကောင်းတိုင်းပဲကျန်တာဖြစ်တဲ့အတွက်ကြောင့်ဒီဖြစ်စီးတွေကိုတော့သုံးလို့ရပါတယ်လို့လယ်သမားလီတက်ကပြောပါတယ်ရှင
်။အမေရိကန်ပြည်တော်စုတဝန်းရဲရီရဲ့ရက်ဆက်ကြမ်းတုံမှုကြောင့်တရားမျှတမှုရရှိရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီဆန္ဒပြပွဲတွေထဲကတစ်ခုမှာတော့မင်္ဂလာဆောင်နဲ့စုံတွဲတကွဲပါရှိခဲ့ပါတယ်ဖီလာဒဲဖီးယားမြို့ကပြီးခဲ့တဲ့အပတ်က Black Lives Matter လူမဲတွေရဲ့အသက်ကလည်းအရေးပါတဲ့ဆန္ဒပြပွဲမှာ Carrie Ann နဲ့ Michael Gordon တို့နှစ်ဦးလာရောက်ပူးပေါင်းခဲ့တာဖြစ်ပြီးတော့လူအများရှိမှာပဲနန်းရှုံနာတွေလက်သီးလက်မောင်းတန်းတာတွေလုပ်ခဲ့ပါတယ်ဆန္ဒပြသူတွေကလည်းအော်ဟစ်အားပေးခဲ့ကြပြီးတော့သူတို့နှစ်ဦးဟာဆန္ဒပြပွဲမှာပါဝင်ခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သုံးလကြာမှာပထမဆုံးချင်းပါတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုဟောပြောပွဲကိုမှန်းထားသလောက်မလာကြတာယောဂါကုသမှုအန္တရာယ်ရှိနေတယ်လို့ဆန္ဒပြမှုတွေရှိနိုင်နေဆိုတော့လူတွေမလာအောင်သတင်းတူတွေထုတ်လွှင့်တဲ့မီဒီယာတွေကြောင့်လို့သမ္မတမဲဆွယ်အဖွဲ့တာဝန်ခံတွေကအပြစ်တင်ကြပါတယ်။အိုကလာဟိုမားပြည်နယ်တူဆန်မြို့ကထိုင်ကုန်မောင်း1900ဆန်နဲ့မိုးလုံးလေးလုံးစံတမ်းမှာကျင်းပတဲ့လူမှုဟောပြောပွဲအတွက်လူပေါင်းတသန်းလောက်တက်ရောက်ဖို့မှတ်ပုံတင်ထားတယ်လို့မဲဆွယ်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောပေမဲ့စနေနေ့ညကတော့ခမ်းမတဝက်ကြောကြောစားလောက်ပဲလာရောက်ကြတာပါ။သမ္မတကတော့သူ့ကိုထောက်ခံတဲ့ဟောပြောပွဲတက်ရောက်လာသူတွေကို2နာရီနီးပါးကြာအောင်မိန့်ခွန်းပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ Thames Valley အရက်က Reading မြို့မှာစနေနေ့ကဓာတ်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်3ဦးသေဆုံးပြီးနောက်3ဦးပြင်းပြင်းထန်ထန်ဒဏ်ရာရပါတယ်။ Thames Valley ရဲတွေကတိုက်ခိုက်သူအသက်25နှစ်အရွယ်ဒေသခံတူဖြစ်ပြီးသူ့ကိုဖမ်းဆီးရမိပြီဖြစ်ကြောင်းနဲ့အခုလိုတိုက်ခိုက်မှုကိုအကြမ်းဖက်ဝါရာဆွဲဆိုင်ရာတိုက်ခိုက်မှုဖြစ်စုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒါပေမဲ့နာမည်ကိုတော့ထုတ်မပြောပါဘူး။နောက်ဆုံးရတဲ့သတင်းတွေမှာတော့တိုက်ခိုက်သူဟာလီဗျားနိုင်ငံသားCarry Sadala လို့ရဲတွေကပြောကြောင်းဖော်ပြပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်ခိုက်မှုတွေအံ့ဩတုံ့လောက်အောင်ပြောပါတယ်။ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားမှုကတနင်္လာနေ့အထိဆိုရင်တနစ်ပြည့်ပြီဖြစ်တဲ့အတွက်ကန့်သက်ချက်တွေကိုဖယ်ရှားပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်အဖွဲ့တွေကတောင်းဆိုပါတယ်။ရခိုင်ပြည်နယ်လည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေရိုချာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးမနှစ်ကဇွန်လ27ရက်နေ့ကစပြီးရခိုင်ပြည်နယ်မြို့နယ်ခုနှစ်ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအစိုးရကအင်တာနက်ကိုဖြတ်တောက်ထားခဲ့တာပါအခုလိုနှစ်နဲ့ချင်းအင်တာနက်ဖြတ်တောက်ထားတာကိုအမြန်ဆုံးရပ်တန့်ပေးဖို့နဲ့ကာယောဂါကုသမှုရှိနေတဲ့ကာလအတွင်းဒေသခံတွေအနေနဲ့ကျန်းမာရေးဘေးအန္တရာယ်နဲ့လုံခြုံရေးဆိုင်ရာသတင်းအချက်လက်တွေရဖို့အရေးကြီးတယ်လို့ Human Rights Watch အဖွဲ့ကပြောပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကုသပြန့်ပွားမှုတွေဖြစ်ပွားနေတာ6လကျော်လာတဲ့အခုလိုအချိန်ထိဗီယက်နမ်နိုင်ငံမှာဒီယောဂါကြောင့်တည်ဆွတ်သူတဦးမှမရှိသေးသလိုပြီးခဲ့တဲ့2လကျော်ကာလအတွင်းမှာလည်းပြည်တွင်းမှာကူးစက်မှုလုံးဝမရှိခဲ့ပါဘူး။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ
This program has come to you from the Voice of America, Washington.